လသမကတွင်မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာကော်ဖီအန်နန်ဟာဩဂုတ်လ18ရက်နေ့စနေနေ့မှာအသက်80အရွယ်မှာနောက်ကျန်းဖြစ်ပြီးတော့ကွယ်လွန်ခဲ့ပါတယ်မြန်မာနိုင်ငံအတွက်ရခိုင်ကျန်းပေးကော်မရှင်ဥပဒေတာဝန်ယူခဲ့သူဒေါက်တာကော်ဖီအန်နန်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကစင်ကာပူနိုင်ငံဟူဝါဒဆိုင်ရာဟောပြောပွဲမှာမှတ်တမ်းတင်ဂုဏ်ပြုပြောဆိုမှုလုပ်ခဲ့ပါတယ်ဒီကြောင့်ပြည်ဆောင်ကိုဒေါက်ခင်လူတက်ကပြောပြပေးမှာပါ
အင်္ဂါနေ့ကစင်ကာပူအစ်စ်တောင်အာဆာလေးလာရေးတုကေသနဌာန ISEF ကတင်မူတင်ပါတယ်53ချိန်မြောက်စင်ကာပူလက်ချာမူဝါဒရေးရာဟောပြောပွဲမှာဒေါက်တာဆန်းစုကြည်ကမြန်မာဒီမိုကရေစီအသံကူးပြောင်းရေးစင်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံပြောကြားခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရာမှာအခြေခံအကျဆုံးအဖြစ်လိုအပ်တဲ့ငြိမ်းချမ်းရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်လာပြီးနှစ်လအကြာမှာရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးရေးရှိအောင်လှုပ်ဆောင်ဖို့စတင်ခဲ့တာဖြစ်ပါတယ်ဒီနေရာမှာရခိုင်အတွက်ရေရှည်တည်ထောင်မယ်အဖြေရှာရေးအကြံပေးမယ်ကော်မရှင်တရက်ကိုဥဆောင်ပေးဖို့အတွက်သူပန်ကြားခဲ့တဲ့ဒေါက်တာကိုဖီအာနာဟာမကြသေးခင်ကပဲကွယ်လွန်သွားခဲ့တာမို့ဒေါက်တာဆန်းစုကြည်ကဂုဏ်ပြုမှတ်တမ်းတင်စကားပြောကြားခဲ့တာပ
ါ Please allow me at this point to pay tribute to Dr. Kofi Annan
ဒီကျောင်းဝတ်စမပြောကြားချိန်မှာဒေါက်တာကိုဖီအာနန်ကိုဂါရဝပြုမှတ်တမ်းတင်ပြစီသူ့ရဲ့အရေးချင်းတွေအောင်မြင်မှုတွေဟာစိတ်ကိုအဖိုးတန်ပါတယ်ဒါပေမဲ့ဓာရီအားလုံးတဲ့သူဟာကျမတို့တွေဘယ်လောက်တန်ဖိုးရှိခဲ့တယ်ဆိုတာကိုပဲကျမဒီနေရာမှာဦးစားပေးပြောပြစီကျမတို့ရဲ့ဒီမိုကရေစီအတွင်ကူးပြောင်းမှုအစိတ်ပိုင်းတစ်ခုအနေနဲ့သူပါဝင်ညှိနှိုင်းပေးခဲ့တာပါအခိုင်အတည်နဲ့ရဲ့နယ်ဆိုင်တဲ့ပြဿနာတွေဘယ်လိုအဖြေရှာရမလဲဆိုတာကျမတို့ကိုအကြံပေးရမယ်တာဝန်ကိုတူယူဖို့သဘောတူခဲ့ပါတယ်ဒါဟာသူ့ရဲ့အသူတော်ဆောင်တဲ့ပင်ကိုယ်တဘာဝအတိုင်းလှုပ်ဆောင်တာတစ်ခုပါသူဟာကျမတို့ရဲ့ပန်းနိုင်ဖြစ်တဲ့ငင်းချမ်းရေးကျေဝါချမ်းသာရေးလုံခြုံရေးနဲ့နိုင်ငံတိုးတက်ရေးတွေအောင်မြင်စေချင်သူပ
ါရခိုင်ပြည်နယ်ရင်းကလူမှုအတိုင်းအဝန်းနှစ်ခုကြားနှစ်နဲ့ချီတည်ရှိလာတဲ့အချက်တဲကိုဖြေရှင်းဖို့အတွက်နီလန်းရှာနေတဲ့မြန်မာအစိုးရကရခိုင်ရေးအကြံပေးကော်မရှင်ကို2016ဩဂုတ်လမှာဖွဲ့စည်းဖို့စီစဉ်ရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ပြီးနိုင်ငံခြားသား3ဦးပြည်ရင်းကပုဂ္ဂိုလ်6ဦးစုစုပေါင်းအဖွဲ့ဝင်9ဦးပါကော်မရှင်ကရခိုင်ရင်းနဲ့ပတ်သက်ပြီးတနည်းအတွင်းအစီအခံတင်ပြဖို့ဖြစ်ပါတယ်။မစ္စတာကိုဖီအန်နန်ဟာမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းရှင်တစ်ဖြစ်လှုပ်ဆောင်နေတဲ့ရခိုင်ရေးအတွက်မဆုံးမနစ်တက်တက်ကြွကြွပါဝင်လှုပ်ဆောင်ခဲ့သူဖြစ်ဒေါက်တာဆန်းစုကြည်ကမှတ်တမ်းတင်ခဲ့ပါတယ်
။ Dr. Annan abided by his decision to help us even after events in Rakhine brought down severe criticism on Myanmar.
ဒေါက်တာအနန္ဒာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာကနေမြန်မာနိုင်ငံအပေါ်ပြင်းပြင်းထန်ထန်ကြေကြေပြန့်ပြန့်ဝေဖန်ညှိကြကြီးမှတောင်းကျမတို့ကိုကူညီဖို့သူဆုံးဖြတ်ထားတဲ့အတိုင်းအကူအညီပေးခဲ့ပါတယ်။သူ့ရဲ့ကျင်းသာမှုရိုးသားဖြောင့်မတ်မှုနဲ့တတိရှိမှုတွေကိုသူ့ရဲ့တခိုင်အရေးအကြံပေးကော်မရှင်ကအကြံပေးချက်တွေကနေပြတ်သားနေတယ်လို့ဒါဟာကျမတို့နိုင်ငံရဲ့စင်ခေါ်မှုတွေအတွက်သူ့ရဲ့ကြေပြန့်တဲ့အတွေ့အကြုံနဲ့ဉာဏ်ပညာကြီးမြင့်မှုတွေကထင်ရှားနေပါတယ်။ကျက်ကနာရအပေါ်သူ့ရဲ့ချင်းကမှုဟာအပြုတ်သွားဆောင်ပြီးဒီဥပစိုက်ရှိလာပါလေ။သူ့မှာတာဝန်တွေတိတ်များပြီးမအားတဲ့ကြားကအချိန်ပေးပြီးကျမကိုမကြာခဏဆိုသလိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအကူအညီပေးခဲ့တာနဲ့ပြောတာတွေကိုနားထောင်ပြီးအားပေးကူညီခဲ့သူပါ
။ရခိုင်ရေးအကြံပေးကော်မရှင်ဟာ2019ဩဂုတ်လမှာအစီရင်ခံစာတင်သွင်းခဲ့ပြီးဒီအစီရင်ခံစာပါအကြံပေးချက်တွေအတိုင်းမြန်မာနိုင်ငံကဆက်လက်ဆောင်ရွက်နေပေမဲ့စင်ခုံမှုတွေကစိတ်ကြီးမားများပြားလာတဲ့အတွက်တည့်ရောက်မှုတွေရှိနေတယ်လို့လည်းပြောပါတယ
်။ The recommendations of Dr. Kofi Annan's commission 88 in all of which we have to do
Dr. Kofi Annan's commission 88 in all of which we have to do ဒီအကောင့်ကိုပုံနိုင်ကြတာကစစ်စစ်တစ်ခုရှိပြီးဖြစ်ပြီးဒါတွေဟာရခိုင်ပြည်နယ်မှာရေရှည်ခမိတ်ငင်းကြိုင်းရေးတည်ငြိမ်ရေးတွေအတွက်ဖြစ်ပါတယ်။ဒါပေမဲ့စင်ခုံမှုတွေကဘယ်ပေါင်းစုံမှရှိနေတယ်လို့လောက်ဆောင်ရာတွေကလည်းအများကြီးရှိနေပါသေးတယ်။ဒါရီဟာပြီးခဲ့တဲ့နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကြားတနိုင်ငံလက်မှတ်ရေးထိုးသဘောတူညီချက်နဲ့အညီဘင်္ဂလားဒေ့ရှ်ပြည်ဥယျာဉ်ရှိပြောင်းကြသူတွေကိုပြည်လည်နေရာချထားရေးမှတက်ရောက်မှုတွေရှိနေပါတယ်
။မစ္စတာကိုဖီအန်နန်ရဲ့အကြံပေးလှုပ်ဆောင်မှုတွေထဲမှာထူးခြားတဲ့လုပ်ရက်ကရခိုင်အတွေ့အကြုံအတွက်သင်ခန်းစာယူဖို့ဖြစ်ပြီးဒါဟာရခိုင်ပြည်နယ်ရေချေငင်းချမ်းတည်ငြိမ်ရေးကိုအထောက်အကူဖြစ်စေမယ်လို့လည်းဒေါက်တာဆန်းစုကြည်ကထောက်ပြပါတယ်
။ One of the last public events he organized was a workshop earlier this year. ဒီပါဝင်ဆရာဘူးနောက်ဆုံးလှုပ်ဆောင်ခဲ့တဲ့
အစီအစဉ်တစ်ခုကတော့ဒီနေ့ဆာမှာရခိုင်ရေးသင်ခန်းစာယူစရာများဆိုတဲ့အလုပ်ရုံဆင်းရဲပဲပါ။သူ့ဘဝသင်ခန်းစာတွေကိုလေ့လာတာဟာကျမတို့အားလုံးအတွက်အကျိုးရှိနေတဲ့အလုပ်ပါ။ ူဟာလူ့ဘဝတန်ဖိုးနဲ့အနှစ်သာရတွေအတွက်စံနမူနာကောင်းတစ်ခုပါဒီတန်ဖိုးတွေဟာကုလသမဂ္ဂကချမှတ်ထားတဲ့အနှစ်သာရနဲ့တန်ဖိုးတွေဖြစ်ပြီးဒီတန်ဖိုးတွေဟာကျမတို့ကဘာကြီးတစ်ခုလုံးတွေငင်းကြင်းရင်းနဲ့ကျွယ်ဝချမ်းသာရေးရှိလာစေနဲ့မျှော်လင့်ကြလေဖြစ်ပါလေ
နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဗိုလ်တပူးနေနေ့လယ်7နာရီမှာကွယ်လွန်သူဒေါက်တာကိုဖီအာနန်အတွက်အောက်မေပွဲအမှတ်ရဂုံပြွယ်ကိုကျင်းပမှာဖြစ်ပါတယ်